ပြည်သူ့ငြိမ်းချမ်းရေးညီလာခံအတွက်နိုင်ငံရေးမူပေါင်းသုံးသပ်ဆွေးနွေးပွဲတရက်ကိုဒီကနေ့ပြုလုပ်တာမှာအရက်ဖက်လူမှုအဖွဲ့တွေရဲ့သဘောထားကိုလာမယ့်ငြိမ်းချမ်းရေးညီလာခံမှာကိုစားပြုထည့်သွင်းသွားဖို့ရှိတယ်လို့တမတော်ကိုစလေဘက်ကပြောပါတယ်။ ပြည်သူ့ငြိမ်းချမ်းရေးညီလာခံအတွက်နိုင်ငံရေးမူပေါင်းသုံးသပ်ဆွေးနွေးပွဲဒီကနေ့အဖွဲ့မိန့်ကိုမှာထည့်သွင်းပြောသွားတာပါ။ဒီသတင်းကိုတော့
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးအကျိုးပြည့်စင်ရေးစက်ကော်မတီတက်ကနိုင်ငံရေးဆွေးနွေးမှုမူပေါင်း Political Framework ကိုဆွေးနွေးညှိနှိုင်းဖို့နဲ့မူပေါင်းကိုပြန်လည်သုံးသပ်ဖို့အတွက်ဒီကနေ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာပြည်စုံဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးပွဲရဲ့အဖွဲ့မိန့်ခွန်မှာစက်ကော်မတီတက်ရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေးက CSO ခေါ်အရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့အမြင်သဘောထားကိုလည်းနိုင်ငံရေးဆွေးနွေးမှုမူပေါင်းမှာထည့်သွင်းမှာဖြစ်ကြောင်းအခုလိုပြောဆိုပါတယ်။
ဒီလိုနိုင်ငံတော်တိုင်းပြည်ပုံပြည်နဲ့နိုင်ငံရေးညီလာခံစစ်တေရာဒီလိုနိုင်ငံနဲ့ရက်သက်ဖွဲ့စည်းပုံရံနေပြီ။ဒါနဲ့ဆက်မှာတော့အဲ့ဒီပုံရံမှာလည်းတော်တော်တူတူမှာပုံစံကြည့်တဲ့နိုင်ငံရေးပါတီတွေနဲ့ကောင်တက်ရောက်နေလို့မျိုးရွယ်ဝန်ထမ်းတွေဒီဆွေးနွေးကြနိုင်တယ်လို့ပြောတာတာလေး။ရက်သက်လူမှုဖွဲ့စည်းပုံရံနေတယ်လို့ဒုသာဆက်နိုင်ငံရေးဆွေးနွေးပွဲတွေကိုပြောတယ်ပြောမှ ရက်သက်လူဒီမိုကရေစီပုံရံတွေတွေ့တဲ့အကြောင်းအရာတွေစက်ကုန်ရဲ့ရေးချယ်ခြေမှာဖြစ်တာ
သက်ကွန်တီတည်ရဲ့ဒုဥက္ကဋ္ဌဘရိုစောခွေတူဝင်းကတော့လက်ရှိမူပုံပြန်လည်သုံးသပ်တာဟာအလွတ်တဘောကြိုတင်ဆောင်ရွက်တာဖြစ်ကြောင်းအဖွဲ့မိန်ခွန်းမှာအခုလိုထည့်သွင်းပြောကြားပါတယ်
။ဒီစီးပွဲကပထမဆုံးအခြေကျွန်တော်တို့ရဲ့ပြည်မပေါ်ပေါ်ပြန်ပြီးတော့ review informal review ဖြစ်ပါတယ်။ဆိုလိုတာကကျွန်တော်ရဲ့ကြိုတင်ခြင်းစီမှုရာလိုအပ်တဲ့ခြင်းစီမှုတွေကိုပြက်ကကျွန်တော်တို့ကအားရတဲ့ကိုပိတ်ကိုရင်းနဲ့လို့ဝင်လာတဲ့ခြင်းကကျွန်တော်ပြင်ဆင်မှုကအချိန်ကပုံပုံပြီးတော့တဲ့ဆောင်ပါမယ်ပေါ်မှာကျွန်တော်ပြောတယ်။တစ်ဖက်ကလည်းကျွန်တော်တို့ကလည်းကြိုတင်ပြနိုင်ပြီးစီမှုပို့တော့ပါမယ်ပြမို့ပေါ်မှာ။တစ်ဖက်ကလည်းကျွန်တော်တို့ဆိုင်းသာတဲ့ကွက်ရှိတဲ့ကိုယ်ရေးချင်ဖြစ်စီမှာပို့ပါလာတဲ့ပို့တွေဒီ framework ကိုပြန်လည်ရည်ယူလုပ်တဲ့ပို့တွေကျွန်တော်ဆက်နေတဲ့လူပြန်လည်ရည်ယူမှာပြတော့ကျွန်တော်ပေါ်လို့ဆက်ပြီးရည်စီမှာပို့ပါမှာဖြစ်ပါတယ်။
ပြီးခဲ့တဲ့အစိုးရလက်ထက်ကလွှတ်တော်အစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။ဒီမူပေါင်းတွေမှာအခန်း၉ခန်းပါဝင်ပြီးဒီကနေ့အခန်း၉ခန်းလုံးကိုပြန်လည်သုံးသပ်ခဲ့တယ်လို့စက်ကွန်တီတည်ရဲ့အဖွဲ့ဝင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။ကျွန်တော်တို့အစိုးရအဖွဲ့နဲ့ UPDJC ဒီကလည်းဖက်စီဟက်ပီဒီ UPDJC မှာလည်းအဲတော့အတိုင်းပင်ခံပုဂ္ဂိုလ်ကပဲဥက္ကဋ္ဌအဖြစ်ပြန်ဖြစ်တယ်ဆိုတော့သူလမ်းညွန်ထားတဲ့အတိုင်းအကြံပြုထားတဲ့အတိုင်းတွေတင့်တော်အောင်ဘယ်လိုဆောင်ရွက်ပြကြမယ်ဘယ်လိုပြင်ဆင်ရေးတွားကြမလဲဆိုတာကိုပြန်ပြီးတော့ review လုပ်ပါတယ်အခန်းလိုက်ပါပဲကိုယ်ခန်းလုံးတော့ကျွန်တော်တို့ review ပါတယ်ခင်ဗျအကြံတွေးချက်တွေဆွေးနွေးချက်တွေကိုကျွန်တော်တို့ပြန်ပြီးတော့မှတ်တမ်းတင်ထားတာရှိတယ်လေ
လက်ရှိကျင်းပနေတဲ့ဆွေးနွေးပွဲကိုတော့၄ရက်ကြာကျင်းပဖို့ရှိနေပြီး NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာချိန်မှာနိုင်ငံရေးမူပေါင်းပြန်လည်သုံးသပ်တာတွေကိုတရားဝင်ဆောင်ရွက်ဖို့ရှိနေပါတယ်ပြီးခဲ့တဲ့လကုံပိုင်းကပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေကိုဖွဲ့စည်းရမှာဆက်ကော်မတီတစ်က NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းဖို့ဆက်ကော်မတီနှစ်က NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းဖို့အတွက်လုပ်ငန်းကြဝင်ခွဲဝေထားပါတယ်